တရုတ်ဆေးကုမ္ပဏီ Sinovac Biotech ရဲ့ COVID-19 ကာကွယ်ဆေးနောက်ဆုံးဆင့်စမ်းသပ်မှုရလဒ်တွေအရရာဂိုင်းနှုန်း50ကျော်ထိရောက်တယ်လို့ Brazil အစိုးရပိုင်း Butantan Institute သုတေသနသိပ္ပံကတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့ Sinovac ကုမ္ပဏီရဲ့မြစ်တာရက်ခံချက်အရတွေ့ရှိထားတဲ့စမ်းသပ်မှုရလဒ်တွေကိုထုတ်ဖော်မကြေညာသေးဘူးလို့လည်းပြောပါရယ်။ဒါကြောင့်ကာကွယ်ဆေးထုတ်လုပ်မှုနဲ့ပတ်သက်လို့ပွလင်းပြင်သာမှုမရှိတဲ့အပေါ်စိုးရိမ်မှုတွေလည်းထပ်မံပေါ်ထွက်လာခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမိမိသဘောစန္ဒာလျောက်ဆေးစမ်းသပ်ခံသူတူမှပြင်းထန်တဲ့တုံ့ပြန်လက္ခဏာတွေခံစားခဲ့ရပြီးတဲ့နောက် Sinovac ရဲ့ Coronavac လို့အမည်ပေးထားတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဒီ Sinovac ဆေးကုမ္ပဏီကကမ္ဘာတစ်လောဘီကင်းထိရောက်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်နေကြတဲ့ကုမ္ပဏီတွေထဲတစ်ခုပါဝင်ပါတယ်။